ူတွဲသူမြင်စီစဉ်ကကြိုးစားပါရခင်ဗျာရုပ်ရှင်ဇာတ်ပေါင်း200ကျော်ရိုက်ကူးခဲ့တဲ့ဒေါ်ဆွေစင်ထိုက်ဟာတရုတ်ဆောင်လောကကအနားယူလိုက်တဲ့1990ခုနှစ်နောက်ပိုင်းကစလို့လူမှုအကျိုးပြုလုပ်ငန်းတွေကိုအင်လိုက်အားလိုက်နှိမ့်မြုပ်ဆောင်ရွက်လာခဲ့သူဖြစ်ပါတယ်အထူးသဖြင့် HIV AIDS ရောဂါကာကွယ်တိုက်ဖျက်ရေးလုပ်ငန်းတွေမှာနိုင်ငံတကာ NGO အဖွဲ့အစည်းတွေဖြစ်တဲ့ UNICEF ကုလသမဂ္ဂအဖွဲ့ PSI အဖွဲ့တို့နဲ့အနီးကပ်ပူးပေါင်းဆောင်ရွက်ခဲ့ပြီးနိုင်ငံတကာအလုပ်ယုံဆွေးနွေးပွဲတွေပညာရေးအစီအစဉ်တွေမှာလည်းတက်တက်ကြွကြွပါဝင်လှုပ်ရှားနေသူတူဖြစ်ပါတယ်။အခုဒီဘက်မှာတော့ဒေါ်ဆူစင်ထိုက်ရဲ့အမှုပညာလောကဖြတ်သန်းမှုအတွေ့အကြုံကိုအဓိကတင်ပြမှာဖြစ်ပြီးရှေ့ဘက်မှာတော့လူမှုရေးကြိုးပမ်းမှုတွေကိုဆက်လက်တင်ပြမှာဖြစ်ပါတယ်။အရင်ဆုံးဒေါ်ဆူစင်ထိုက်တိကျဆောင်လောကကိုစတင်ရောက်ရှိလာခဲ့ဖို့အကြောင်းနားဆင်ကြအောင်ပါခင်ဗျာ
။ဒီမှာအမေရနေရောမှာလေအရုပ်ရှင်တင်နန်းကြီးကိုတွားတက်ပါဆိုပြီးတော့တက်ခိုင်းလို့ဒီမှာ65-66လောက်ကနေရောမှာကျက်ပါလေ၄နှစ်လောက်ရုပ်ရှင်တင်တန်းတစ်ခုကိုရှုမွားရုပ်ရှင်မှာတက်ရတာပေါ့နော်ကိုဇင်ဟောင်းလို့ကိုလင်းထင်လို့လည်းပါတာပေါ့နော်အဲ့ဒီရုပ်ရှင်တင်တန်းမှာလည်းတင်တန်းသားတွေကအသက်အရွယ်မျိုးစုံပါပါတယ်ပြီးတော့ရိုင်းမဲ့ကားကိုလည်းတလောက်လျှောက်လုံးအဲ့ဒီဇက်ညှိုးကိုပဲလေ့ကျင့်ရတာပေါ့နော်ပြီးတော့80နှစ်ပြည့်မှာအထမဆုံးရုပ်ရှင်ဒီလိုဝစီကိုရိုက်ပါတယ်ပြီးတော့80နှစ်နှစ်မှာယုံကြပါတယ
်ဒေါ်ဆူစင်တိုက်ဟာမြန်မာရုပ်ရှင်လောကရဲ့အအောင်မြင်ဆုံးကာလတစ်ခုလို့ဆိုနိုင်တဲ့အဖြူအမဲခင်မှာမင်္ဂလိရှင်ရဲ့ဆန္ဒရုပ်ရှင်ဇာတ်ကားနဲ့1989ခုနှစ်အတွက်အကောင်းဆုံးအမျိုးသမီးတရုတ်ဆောင်အကယ်ဒမီဆုကိုစကူရရှိခဲ့ပါတယ်အဲ့ဒီကာလကတစ်နှစ်ကိုဇာတ်ကားပေါင်း80-80လောက်အထိထွက်ရှိတဲ့အတွက်မြားပြလာတဲ့တရုတ်ဆောင်လေးကြားပြိုင်ဆိုင်ရတဲ့အခြေအနေတွေဟာလည်းအင်မတန်ကြီးမားလာတဲ့အတွက်အကယ်ဒမီဆုတစ်ခုစကူရရှိဖို့ဆိုတာဟာအိမ်မက်တကူလို့ဖြစ်ပါတယ်။အခုခေတ်မှာဆိုရင်တစ်နှစ်ပတ်လုံးမှာဇက်ကား10ကား15ကားလောက်ပဲထွက်ရှိနေတာကြောင့်အဲ့ဒီခေတ်ကာလကချီးမြှင့်ခဲ့တဲ့အကယ်ဒမီဆုဟာပိုပြီးတန်ဖိုးရှိတယ်ဆိုတာကတော့စောရကတက်စရာမရှိပါဘူး။မြမရုပ်ရှင်ရွှေခေတ်ကာလကအကယ်ဒမီအတွေ့အကြုံတချို့ကိုဒေါ်ဆူစင်ထက်ကဒီလိုပြောပြပါတယ
်။အကယ်ဒမီရတာက1989ခုနှစ်အတွက်ပေါ့နော်။အဲ့ဒီကရိုက်တဲ့ဒါရိုက်တာကဥအောင်မြင့်မြတ်ပါပြီးတော့ဒီအဲ့ဒီကရဲမှာပါတဲ့မင်းသားရဲ့မင်းမကြီးရောဦးညွန်ဝင်းတို့အတော်အောင်ဝင်းရွှေတို့မမေဝဲမောင်တို့နဲ့တွေ့ပြီးတော့တရုပ်ဆောင်ရပါတယ်ဒီဝတ္ထုလေးရလဲဟိုးအရင်လုံခဲ့တဲ့3-5နှစ်ခင်ကဖတ်ထားပြီးတော့ကြိုက်တဲ့ဝတ္ထုလေးလက်ကောင်ရဲ့ကြဲကလည်းတက္ကသိုလ်ကျောင်းသူကြောက်ဖြစ်တဲ့မဟုတ်မခံပွတ်ပွန်းလင်းလင်းပြောတတ်တယ်now မိသားစုပြဿနာရှိတဲ့မိသားစုဇလံလေးတစ်ခုပါအဲ့ဒါလေးကိုကြိုက်လို့ဆိုပြီးတော့သမုဝဲဖြေတဲ့နောက်ဆုံးနှစ်ပေါ့နော်စာရန်ရင်းနေတဲ့အချိန်မှာပဲရင်းရရင်နဲ့ရိုက်ချက်သွားတာပါဒီဘဝရဲ့တက္ကသိုလ်နောက်ဆုံးနှစ်လေအဲ့ဒီသမုဝဲဖြေတဲ့အချိန်တည်းမှာရိုက်ချက်တဲ့ကားကြီးဒါကြောင့်ကောင်းပါလေအဲ့ဒီတစ်နှစ်တည်းမှာပဲလေအကယ်ဒမီရထားရဲ့ရှင်းထဲမှာပါသွားတာပေါ့နော်အဒီတစ်ခုကားတစ်ခုလောက်ကားမျိုးအကားအချက်မိသားမိသားလောက်ကားမျိုးအဲ့ဒီတစ်နှစ်တည်းဝင်တာပေါ့
ဒီကနေ့မြန်မာရုပ်ရှင်လောကဟာတမိုင်းကြောင်းတစ်ချက်မှာအရေးအတွက်ကောအရေးအချင်းမှာအနှိမ့်ကြဆုံးလို့လက်ရှိရုပ်ရှင်လောကကတည်ဆောက်တွေရောဒါရိုက်တာတွေကပါမကြခဏဖွင့်ဟပြောဆိုကြပါတယ်ဖိနှိပ်တဲ့ kiss နဲ့ဆိုးအောင်မှာလွတ်လပ်စွာဖန်တီးကွင်တွေစိတ်တုံးလာတာကအကြောင်းရင်းတစ်ခုဖြစ်တယ်လို့အနုပညာအကြီးအသေးထက်ငွေကြေးအကျိုးအမြတ်ကိုဦးစားပေးရှေ့တန်းတင်လာကြတာကလည်းအချိန်ခံအကြောင်းရင်းတစ်ရပ်ဖြစ်တယ်လို့လေ့လာသူတွေကဆိုကြပါတယ်။တချင်ကဖြတ်တန်းခဲ့တဲ့မြမရုပ်ရှင်ရွှေခင့်နဲ့ဒီကနေ့ခင်မြမရုပ်ရှင်အခြေအနေကွာချက်ပေါ်အကယ်ဒမီ.ဆွေစင်ထိုက်ရဲ့နှိုင်းရှင်သုံးသက်ချက်ကဒီလိုပါ။
အဲ့ဒီတော့ကတော့လေကျွန်တော်ရုပ်ရှင်ရရတာအိမ်မက်တစ်ခုမဲ့နေသလိုပဲရိုက်ပြီးသားရုပ်ပုံသွားရဲ့ဖြစ်ချင်းပြန်မမြင်ရအောင်လေအဖြူအမဲတွေကိုလည်းပဲဒါ negative to positive လို့ရှိရအောင်အဲ့လိုကြောင်းမြန်မြင်ရတာ ਈ ਨੇ ကားဆက်ကြတယ်လေတီးချက်ပြီးတော့ကားဆက်တဲ့ပထမအကျန်းဆက်ပြီးတော့ကြည့်ရင်တော့မှအဖြူအမဲကိုကြောင်းမြန်မြင်ရတာမျိုး ਨੇ ကြည့်ရတာလေနောက်ကိုလုတ်ထားတဲ့တရုတ်ဆောင်ချက်ကလည်းချက်ချင်းကြီးပြန်ရစ်ကြည့်လို့မရအောင်လေအဲ့လိုမျိုးဆိုတော့ပို့ပြီးတော့အားဆိုင်ပြီးတော့ပေါ့နော်ပို့ပြီးတော့ဇလန်းကိုလည်းစိတ်ဝင်စားမှုရှိပါတယ်ပြီးတော့ဇလန်းတစ်ခုလုံးကိုတာဝန်ခံထားတဲ့ဒါရိုက်တာလုပ်တဲ့လူရဲ့ညွှန်ကြားချက်ကိုလည်းပဲသိချလေးနားထောင်ပါတယ်ဒါလို့လည်းဆိုကျမတို့က project လေးတစ်ပိုင်းတစ်ပိုင်းနဲ့နေရတာလေကိုယ်တစ်ခန်းတစ်ခန်းနဲ့ကြည့်ရတာ ဒါရိုက်တာတော့တစ်ဇာတ်လုံးကိုတည်ရတာဆိုပြီးတော့ဒါရိုက်တာညီချက်ကိုလည်းရုံရုံကြည့်ကြည့်နဲ့လက်ခံပါတယ်ပြီးတော့အချိန်ဘယ်လောက်ပဲလို့လို့ဒါကကောင်းနေသလိုရှိရင်တစ်လ2လ3လကြာလေးရိုက်ကြပါတယ်အခုခေတ်ကတော့လေသူတို့ marketing စနစ်အရာပေါ့နော်အချိန်တူတူနဲ့ပဲရိုက်ဖြစ်ဖို့တကူသူတို့စီစဉ်ကြတာဟုတ်အဲ့တော့ဇူရီကလည်းပဲအချိန်ကိုရောင်းစားတတ်သွားပြီလို့ထင်တာပဲနော်အစ်မလေးလုံးဝဆိုလို့ရှိရင်အမှုပညာတွေဟာစီးပွားရေးမဆိုင်ရဘူးဆိုရယ်အဲ့ concept တစ်ခုပေါ့နော်အတွေးအခေါ်တစ်ခုကကောင်းနေမှာရှိနေတယ်ဆိုတော့ကျွန်တော်တို့ကားကောင်းဖို့အတွက်ဆိုတာကိုပဲစိတ်ဝင်စားရတယ်ပေါ့နော်အဲ့တော့ဒီနေ့ကြာမှရိုက်ပြရမယ်ဆိုလဲကောင်းမယ်ဆိုရင်တပ်ပြန်ရိုက်ပြလိုက်တာပေါ့အခုခေတ်တော့ဒီလိုမရဘူးနဲ့တူရယ်ရိုက်ရက်တွေဟာရည်စည်းချောင်းလိုပဲအပိုင်းအပိုင်းနဲ့ပဲပြီးကြရတယ်နဲ့တူပါရဲ့
အရင်ချင်းရှိတဲ့အမှုပညာမျိုးဆက်တွေအတွက်အောင်မြင်ရေးအတွက်သတိပြုဆင်ခြင်စရာအနုပညာရဲ့လျှို့ဝှက်ချက်တစ်ခုအကြောင်းဝိုင်းရင်တူဆောင်ဒေါ်စုစင်ထက်ကဒီလိုပြောပြပါရယ
်အနုပညာဆိုတာလေအခွင့်အလန်းတစ်ခါလေးလာတယ်ပေါ့နော်ဒီတစ်ခါလေးခွင့်ရအလန်းရလို့ဒီတစ်ခါလေးပဲဒီခန်းလေးကိုကင်မရာရှေ့မှာတရုပ်ဆောင်ရတဲ့အချိန်မှာတော့ရင်ထဲကနေခံစားပြီးတော့ကားနဲ့တရုပ်ဆောင်ချက်ပြီးပေါ်လာအောင်တရုပ်ဆောင်ပေးရမှာတရုပ်ဆောင်တစ်ယောက်ရဲ့တာဝန်ပဲလေ။နောက်အမှုပညာရဲ့လှုပ်ရွက်ချက်က identical performance ဆိုရယ်ထပ်တူညီတဲ့တရုပ်ဆောင်မှုကနောက်တစ်ခါပြန်ပြီးတော့လုပ်လို့မရအောင်ဒါကြောင့်မလို့ဟိုအရှိရာကားရီကိုအပားရှင်အစ်စ်တီအစ်စ်ပြင်းနဲ့ရိုက်တယ်ဆိုပေမဲ့လို့လေ original ကိုတော့မမှီဘူးဖြစ်နေတာပေါ့နော်။
ပြည်သူတွေချစ်ခင်အားပေးကြသလိုပြည်သူတွေကိုလည်းအမြဲလေးစားတန်ဖိုးထားတဲ့ရုပ်ရှင်မင်းသမီးကြီးဒေါ်ဆူစင်ထိုက်ဟာအကြောင်းမျိုးမျိုးကြောင့်ပြည်ပနိုင်ငံအသီးသီးကိုရောက်ရှိပြီးမိသားစုနဲ့ဝေးကွာကွေကွေးနေကြရတဲ့မြန်မာနိုင်ငံသားတွေကိုမိခင်နိုင်ငံရဲ့ရင်ခွင်ကိုပြန်လာခွင့်ရစေခြင်းပြီလို့ပြောပါတယ်။နိုင်ငံတွင်းကမဆုံတွေ့နိုင်ကြသူတွေကိုလည်းဆုံတွေ့နိုင်ကြစေဖို့ဆန္ဒအပြည့်ရှိနေသူပါ
။ကျမတို့အားလုံးဟာတိုင်းပြည်ရဲ့အပြင်မှာပဲနေနေတန်ကြီးရဲ့အတွင်းထဲမှာနေနေအလုံးကဒီလိုတင်ရုံနဲ့လေဒီတော့အဝေးမှရောက်နေတဲ့သူတွေလည်းတွေ့ချင်ပါတယ်ပြန်လာကြည့်ချင်ပါတယ်အနေအထောက်အထားမှာရှိပြီးတော့မတွေ့ရတဲ့လူတွေကိုလည်းတွေ့ချင်ပါတယ
်ပြည်သူတွေချစ်တဲ့အမှုပညာရှင်ရုပ်ရှင်မင်းသမီးကြီးဒေါ်ဆူစင်ထိုက်ရဲ့အမှုပညာဘဝဖြတ်သန်းမှုတွေအကြောင်းကောက်နှုတ်တင်ဆက်ခဲ့တာပါရှိတဲ့ဘက်မှာတော့ဒေါ်စုစင်ထိုက်ရဲ့လူမှုရေးကြိုးပမ်းဆောင်ရွက်ချက်တွေမျိုးဆက်သစ်တွေအတွက်တန်ဖိုးရှိတဲ့ဘဝဖြတ်သန်းမှုအတွေးခေါ်တွေကိုဆက်လက်တင်ပြမှာမို့စောင့်မျှော်နားတော်တာဆက်လိုက်ကြပါရစေခင်ဗျာ